အကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒဏ်ရာတွေကိုခံစားနေကြရတဲ့အများပြခံစားနေကြရသူအများပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွှတ်သီးခံခြင်းနဲ့သာထင်ရွေပြောက်ကင်းအောင်လုပ်နိုင်လိမ့်မယ်လို့ပိုယဟမင်းကြီးဖရန်စစ်ကပြောကြားခဲ့ပါတယ်။ပိုယဟမင်းကြီးမစ္စတာတရားဟောကြားပြီးတော့ဥဆောင်ဝတ်ပြုဆူတောင်းတဲ့အခမ်းအနားမှာခုလိုပြောကြားခဲ့ရလည်းဖြစ်ပါတယ်။လက်တော့ပြင်ချင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ဘူးလို့လဲပိုယဟမင်းကြီးပြောကြခဲ့တဲ့မစ္စတာတရားပွဲကိုရန်ကုန်မြို့ကျက်ဆန်ကွေးမှာကုရန်သတင်းသွားယူခဲ့တဲ့မက်ဆုမြတ်မုံကဆက်ပြီးတော့တင်ဆက်ပေးပါလိမ့်မယ်
။မြန်မာနိုင်ငံမှာရောက်ရှိနေတဲ့ပိုယဟမင်းကြီးဖရန်စစ်ရဲ့ခီးစဉ်တက်တရားနေမှာအများပြည်သူအတွက်ဝတ်ပြုဆုတောင်းပွဲကိုရန်ကုန်ကျက်ဆန်ကွေးမှာပြုလုပ်ခဲ့ပါတယ်။ပိုယဟမင်းကြီးရဲ့မစ္စတာတရားကိုကြားနာနိုင်ကြဖို့အတွက်မြန်မာနိုင်ငံဒေသစုံကကက်သလစ်ဘာသာဝင်တွေဟာညတကောင်ကျော်ချိန်ကလေးကကျက်ဆန်ကွေးကြီးထဲမှာလာရောက်ပြီးတော့စောင့်စားနေခဲ့ကြတာပါ။ဝိပြုပွဲကိုလာကြတဲ့ပြည်ရင်းပြည်ပဘာသာဝင်တသိန်းကျော်လောက်ရှိမယ်လို့ခန့်မှန်းရပါတယ်။ဒီနေရာရောက်အောင်လို့ဝေးလံတဲ့တောင်ပေါ်ဒေသကလာကြသူတွေခက်ခက်ခဲခဲလာကြသူတွေရှိတယ်ဆိုတာသူ့အနေနဲ့သိရှိကြောင်းပိုယဟမင်းကြီးကဝိပြုဆူတောင်းပွဲအစမှပြောကြားခဲ့ပါတယ်။သူကိုယ်တိုင်လည်းမြန်မာနိုင်ငံကိုဖျားဖူးတယောက်အနေနဲ့လာရောက်တာဖြစ်ပြီးဘာသာဝင်တွေစီကတင်ယူဖို့နှစ်သိမ့်အားပေးဖို့ရောက်လာခဲ့တာဖြစ်တယ်လို့ပိုယဟမင်းကြီးကပြောပါတယ်။စစ်ပွဲတွေပဋိပက္ခတွေရဲ့ဒဏ်ကိုခံရသူတွေရှိတဲ့မြန်မာနိုင်ငံမှာမုံဒီမှုတွေညင်းပယ်ခံရမှုတွေကိုချက်ချင်းမြစ်တာနဲ့အောင်မြင်ကျော်လွှားနိုင်မယ်လို့ပိုယဟမင်းကြီးကအခုလိုဟောကြားခဲ့ပါတယ
်။ So que molti in Myanmar portano le ferite della violenza sia visibile che invisibile
မြန်မာနိုင်ငံကလူတော်တော်များများဟာအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဒဏ်ရာ၊ရုပ်ပိုင်းဒဏ်ရာတွေကိုခံစားနေကြရသူတွေဖြစ်ကြပါတယ်။လက်စားချေတုံ့ပြန်ခြင်းနဲ့အဲ့ဒီဒဏ်ရာတွေကိုကုသပျောက်ကင်းနိုင်မယ်လို့ထင်ကြပါတယ်။ဒါပေမဲ့လက်စားချေတုံ့ပြန်ခြင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ပါဘူ
း။ယေရှုခရစ်တော်ဆိုရင်မုန်တီးမှုညင်းပယ်ခံရမှုတွေကြောင့်ကားစင်တင်ခံရပေမဲ့သူဟာခွင့်လွှတ်ခြင်းတနာကျင်နာခြင်းတို့နဲ့သာတုံ့ပြန်ခဲ့ကြောင်းကိုလည်းပိုယဟမင်းကြီးဖရန်စစ်ကဥပမာပေးပြောကြားခဲ့ပါတယ်။အဆိုးဆုံးနာကျင်မှုနာကျင်ခံစားမှုတို့ကိုခွင့်လွှတ်ခြင်းနဲ့ပြေပျောက်စေနိုင်မယ်လို့တရားဟောပါတယ်။ဒုက္ခရောက်နေသူတွေကိုကူညီဖေးမတဲ့မြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေကိုလည်းပိုယဟမင်းကြီးကအတိအမှတ်ပြုချီးကျူးသွားခဲ့ပါတယ်
။ So que la Chiesa en Myanmar sta già facendo molto per portare il balsamo
မြန်မာနိုင်ငံကကက်သလစ်တင်းတော်ဟာဘုရားသခင်ရဲ့ကုသခြင်းကိုလိုအပ်သူတွေစီအရောက်သွားကုသပေးနေပါတယ်။အခက်ခဲအတားအဆီးတွေကြားကလူနည်းစုလူမျိုးစုတွေစီတွားပြီးတော့တရားဟောပြောနေပါတယ်။အတင်းတင်းသွင်းတာမျိုးမဟုတ်ဘဲနဲ့ဖိတ်ခေါ်ကြိုဆိုခြင်းဖြင့်သာဆောင်ရွက်ကြပါတယ်။လူမျိုးဘာသာလူကြီးလူငယ်မရွေးဆင်းရဲသားဒုက္ခရောက်နေသူတွေကိုကူညီပေးကြပါတယ်။ချီးကျူးခံထိုက်တဲ့ကူညီဆောင်ရွက်မှုတွေကိုမြန်မာနိုင်ငံကက်သလစ်တင်းတော်ကြီးနဲ့ကက်သလစ်အဖွဲ့အစည်းတွေကဆောင်ရွက်နေကြပါတယ်
။မြန်မာနိုင်ငံကကက်သလစ်အသင်းတော်နဲ့မြန်မာနိုင်ငံကြီးငင်းချမ်းအောင်ဖရာသခင်ကောင်းချီးပေးပါစေလို့လည်းပိုယဟမင်းကြီးကဆုတောင်းပေးခဲ့ပါတယ်။အခုလိုပိုယဟမင်းကြီးဟောကြားတဲ့တရားကိုနားရတဲ့အတွက်ခွန်အားဖြစ်စေတယ်လို့တင်းနှံသာဤတိုင်းဘိမျိုးကနေလာတဲ့ကိုစောအောင်သူကပြောပါတယ်
။ဝါသာပီတိဖြစ်ပြီးမှပဲတော့တော့သွားလဲရတယ်လို့ပီတိလဲဖြစ်တယ်လို့ဒီနေ့ကလာတဲ့အကျုံနဲ့ပါလားဆိုပြီးတော့မှအဲ့လောက်ထိတောင်းမှကျွန်တော်တကယ်ခံစားရပါတယ်ဆိုတော့တော်တော်မိသားစုဝင်တွေအတွက်လည်းကျွန်တော်ရှူတောင်းပေးတယ်ကျွန်တော်ရဲ့နိုင်ငံအတွက်ကျွန်တော်ရဲ့လူမျိုးတိုင်းရင်းသားတွေအတွက်ပြီးတော့မှကျွန်တော်တို့ဒီကပ္ပာယုမှာရှိတဲ့ဘာသာသူခရိယညီကမာတို့တွေအားလုံးအဲသူတို့ရဲ့အတွက်ကိုလည်းကျွန်တော်စိတ်ဓာတ်နဲ့ပြီးတော့မှရှူတောင်းပေးပါတယ်သူတို့အတွက်
ချင်းပြည်နယ်ကလေးမျိုးကနေလာပြီးတော့မစ္စတာတရားနာကြားခဲ့တဲ့ Sister Cece Lucia ကလည်းမြန်မာနိုင်ငံကြီးငြိမ်းချမ်းဖို့ပိုယဟမင်းကြီးနဲ့အတူဆုတောင်းပေးခဲ့တယ်လို့ပြောပါတယ
်။ Cece တို့ကတော့ကရစ်ပါတာဝန်တရားအနေနဲ့ဆရာရန်ခံစားရတယ်ပျော်တယ်။ပျော်သူတို့မျက်ရည်အောင်ကြားတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုရင် Cece ကတော့ဆုတောင်းခဲ့တယ်ပိုယဟမင်းကြီးရဲ့ကောင်းကြီးလူသားတိုင်းအားလုံးအပေါ်မှာတည့်ရောက်ပါစေလို့နော်။လူသားတိုင်းအားလုံးကြော်ရှင်ကြပါစေငြိမ်းချမ်းသာပါစေတို့မြန်မာပြည်ကြီးငြိမ်းချမ်းပါစေလို့ဆုတောင်းပါတယ် Cece က
ပေါ်ရမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာဘာသာဝင်တွေအတွက်အထွတ်အမြတ်ဆုံးဖြစ်တဲ့ဝိပုစုတောင်းပွဲကြီးကတော့ပြီးဆုံးသွားပါပြီ။မြန်မာနိုင်ငံဒေသအနှံ့ကဘာသာဝင်တွေသာမကတခြားနိုင်ငံကဧည့်သည်တွေပါပါဝင်ဝိပုကြတဲ့ပွဲမှာဘာသာဝင်တွေရဲ့မျက်နှာတွေပေါ်မှာကြီးညိုတက်ဝင်ခြင်းဝမ်းမြောက်ခြင်းစိတ်လှုပ်ရှားခြင်းဆိုတဲ့ခံစားချက်တွေထင်ရှားနေတာကိုမြင်ရတာဟာစိတ်ပြည်နှူးစရာဖြစ်ပါတယ်။ပိုယဟမင်းကြီးဟာဒီကနေ့ညနေပိုင်းမှာဗုဒ္ဓမဟာသံဃာနာယကဖုန်းတော်ကြီးတွေကိုကဘာအေးကုန်းမြေမှာတွားရောက်တွေ့ဆုံခဲ့ပါတယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံဒေသစုံကဘစ်ရှော့ဂိုင်းအုပ်ဆရာတော်တွေနဲ့စိန့်မယ်ရီကက်သီဒရယ်မှာတွေ့ဆုံပြီးတော့သူ့ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်ကိုပြီးဆုံးစေခဲ့ပါတယ်ရှင်။